2020ရွေးကောက်ပွဲကိုဦးစီးကျင်းပပေးမယ်ဆိုတဲ့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အခုအချိန်ထိရွေးကောက်ပွဲကျင်းပမယ့်ရက်ကိုမကြေညာသေးတဲ့ဟာဝေရောက်ရှင်ပြန်ကြမယ့်နိုင်ငံရေးပါတီတွေအပေါ်မှာတရားမျှတမှုမရှိရရောက်တယ်လို့နေအိမ်မှာအထင်းသင်းခံထားရတဲ့မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒီကနေ့နေ့လယ်ပိုင်းကသူ့ရဲ့နေအိမ်မှာအမှုကိစ္စတွေအတွက်တွားရောက်တည်ဆုံခဲ့ကြတဲ့အကျိုးဆောင်ရှင်တွေကိုဒေါ်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ။အပြည့်အစုံကိုတော့မတင်တီတွေကဆက်ပြောပြပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီကနေ့နေ့လယ်နေအိမ်မှာတွားတိခဲ့ကြတဲ့ရှင်းနေကြီးဦးချီဝင်းဦးညံဝင်းတို့နှစ်ဦးနဲ့အမှုကိစ္စအတွက်ပြောဆိုစဉ်တော့ဆန်းစုကြည်ကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့တုံ့သက်ပြောဆိုလိုက်ကြပါအထူးသဖြင့်ဒီနေ့ထဲမှာကျင်းပပေးမယ်ဆိုပြီးအခုချိန်ထိရွေးကောက်ပွဲပြုလုပ်မယ့်ရက်ကိုအတိအကျထုတ်ပြန်ပြောဆိုခြင်းမရှိသေးတာဟာဝင်ရောက်ရှင်းပြန်ကြမယ်ဆိုတဲ့နိုင်ငံရေးပါတီတွေအတွက်တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲရဖို့အခြေအနေမရှိနိုင်ဘူးလို့တော့ဆန်းစုကြည်ကတုံ့သက်ကြောင်းဒီကနေ့နေအိမ်မှာတွားရောက်တွေ့ဆုံခဲ့သူရှင်းနေဦးညံဝင်းကပြောပြပါတယ်
လက်ရှိနိုင်ငံရေးအခြေအနေက2020ရွေးကောက်ပွဲဆိုတာကြီးကအခုချိန်ထိမကျင်ညာသေးတာအတွက်ရွေးကောက်ပွဲဝင်သူတွေအတွက်ပြန်ထတာမှုရဖို့ညီမျှတော့ရှင်းပြမှုဖြစ်ဖို့အခြေအနေမရှိဘူးဘာဖြစ်လို့နော်ဒီလိုကြံ့ညာနေရလဲဆိုတာနဲ့ပတ်သက်ပြီးတော့သူစဉ်းစားနေတယ်ဆိုတဲ့အကြောင်းဆက်တာပြောပါတယ်အချိန်နည်းနေတဲ့အတွက်ပြန်ညှတာတဲ့ရွေးကောက်ပွဲနော် free and fair ဆိုတာကိုတော့ဘယ်လိုမှစဉ်းစားလို့မရဘူးလို့အဲ့လိုပြောပါတယ်
တခါရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးရေးကိစ္စတွေမှာလည်းအာဏာပိုင်တွေစီကရှင်းလင်းပြသတဲ့စီမင်းစည်းကမ်းတွေမတွေ့ရတဲ့အတွက်နိုင်ငံရေးပါတီတွေအခက်အခဲဖြစ်နေတာကိုတွေ့ရတယ်လို့လည်းတောင်းဆန်းစုကြည်ကပြောတယ်လို့ဆိုပါတယ်
။သူစုပြောတာကဒီရွေးကောက်ပွဲစည်းရုံးရေးကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်အဖွဲ့အစည်းကတော့လည်းကောင်းကော်မရှင်ကတော့လည်းကောင်းရှင်းလင်းပြသတဲ့စီမင်းစည်းကမ်းတွေမတွေ့ရသေးတဲ့အကြောင်းဒါတွေရှင်းရှင်းလင်းလင်းမရှိဘဲနဲ့ဒီအခုမှအဒီဖွဲ့ရွေးကောက်ပွဲဝင်မဲ့လူတွေတဲ့အများကြီးအခက်အခဲတွေဖြစ်နေမှာပဲလို့သူအဲ့ဒါလို့ပြောပါရွေးကောက်ပွဲဝင်မဲ့ဆိုတော့ပါတီတွေရဲ့အနေကိုသူနားထောင်တာအတန်တရာအရှိန်ဟုတ်ကြနေတယ်လို့သူအဲ့ဒါလို့နားလည်တယ်ဆိုတော့သူတခုပြောပါတယ
်2010ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီဖြစ်မှတ်ပုံမတင်ဖို့ NLD ကဆုံးဖြတ်ခဲ့ပေမဲ့ NLD ပါတီမရှိတော့ဘူးဆိုတာကိုလုံးဝလက်မခံကြောင်းတောင်းဆန်းစုကြည်ကပြောတယ်လို့လည်းဦးညံဝင်းကပြန်ပြောပြပါတယ
် NLD ရဲ့ရည်တည်ခြင်းနဲ့ပတ်သက်ပြီးတော့NLD ပါတီမရှိတော့ဘူးဆိုတာသူတို့ကလည်းမပြောဘူးလေကြောင့်ပြောလဲဆိုတော့ NLD ကဒီကိုယ်တည်းကရှိပြီးသားပါတီအခုဆိုနေလ6ရက်နေ့မှာထပ်မမပုံမတင်ရင်ဘယ်လိုလျောက်ပြတ်တယ်ဆိုတဲ့အချက်ကိုလက်မခံနိုင်ရောလက်မခံနိုင်တာကိုလည်းပြောနေတာသက်သက်မဟုတ်ဘူးကျွန်တော်တို့ legal process ပေါ့တရားရေးလမ်းကြောင်းတရားဥပဒေလမ်းကြောင်းနဲ့ဆောင်ရွက်နေတယ်ဆိုတဲ့အကြောင်းအဲ့ဒါလေးကိုပြောပါ
ဒီကနေ့နေ့လယ်တနားရီကနေ3နာရီလောက်ထိတွေ့ဆုံစမှာဒေါ်ဆန်းစုကြည်ရဲ့အမှုကိစ္စအတွက်အထူးအယူခံရှောက်ထားမှုရှောက်လဲချက်ပေးဖို့အပြင်အိမ်ပြင်ဆင်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်
။ကျွန်တော်တို့နောက်ဆုံးအထင်ပေါ်အယူခံပေါ့နော်လုံထုံးလုံးကြီးကအဆင့်နှစ်ဆင့်ရှိတယ်။ပထမတစ်ဆင့်ကအထူးအယူခံဝင်ခွင့်ပြုဖို့ရှောက်ထားခြင်းပေါ့နော်နောက်တစ်ခုကတော့အထူးအယူခံပေါ့ပထမအဆင့်ဖြစ်တဲ့အထူးအယူခံဝင်ဖို့ခွင့်ပြုတယ်မပြုတယ်ဆိုအတွက်ကိုကျွန်တော်တို့တီးကြရှောက်လဲချက်ပေးရပါမယ်။အဲ့ဒီပြည်ကျလျှောက်လဲချက်ပေးဖို့ရက်ချင်းကျွန်တော်တို့စောင့်မျှော်နေတာအခုတိမရသေးပါဘူးအဲ့ဒါအတွက်ကျွန်တော်တို့ပြင်ဆင်တဲ့လုပ်ငန်းကိုထပ်ပြီးတော့ထပ်တွေ့ပြီးထပ်ဆွေးနွေးတာပါမင်းအိမ်ပြင်ဆင်ရေးကိစ္စအတွက်ဒီလအကုန်ထိပဲအချိန်ရနိုင်မယ်ဆိုပြီးတော့အားပိုင်းကပြောထားတာရှိတယ်အဲ့တော့ဒီလအကုန်မှာအရေးကြီးတဲ့အကျန်းတွေပြုပြင်မှုတွေအားလုံးပြီးနိုင်တယ်နော်အချောသားတွေကမပြီးနိုင်သေးဘူးအဲ့ဒါကြောင့်ဘလောက်အချိန်တိုင်းသာထပ်လို့မယ်အချိန်ဒီသေးစိတ်ပြုစုပြီးတော့တင်ပြဖို့စာကြံပြုစုရဒေါ်ဆန်းစုကြည်ညွှန်ကြားပါလေ
။ဒါကတော့ဒီကနေ့နေမှာဒေါ်ဆန်းစုကြည်နဲ့တွားရောက်တွေ့ဆုံခဲ့တဲ့ရှင့်နေကြီးဦးညံဝင်းပြောပြခဲ့တာပါရှင်။